Ukraine နိုင်ငံမျိုးတော် Kiev အပါအဝင် Ukraine နိုင်ငံတဝန်းကမြို့ကြီးတွေကို Russia ကဒီကနေ့ဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်တာကြောင့်မလို့ဒီကနေ့ဒီ Dnipro မြို့မှာ၃နှစ်သားအရွယ်ကလေးငယ်နဲ့မိခင်အပါအဝင်လူ15ယောက်ထက်မနည်းသေဆုံးသွားပါတယ်။ Kiev မြို့တော်အတွင်းထိခိုက်ပျက်စီးမှုအခြေအနေအသေးစိတ်ကိုတော့လောလောဆယ်မသိရသေးပါဘူး။ရုရှားတွေဒီတော့ဖက်စီခေါ်ဆောင်လာကိုခံခဲ့ရပြီးတော့နေရပြန်ပို့ခံရတဲ့ယူကရိန်းကလင်းငယ်တွေကြုံတွေ့ရတဲ့အရာတွေကနေရုရှားရဲ့လူမျိုးတုံးတက်ဖြတ်မှုကျူးလွန်တဲ့အထောက်အထားတွေကိုအတိမတ်ပြုတဲ့ဆုံးဖြတ်ချက်တရက်ကိုတော့ဥရောပကောင်စီပါလီမန်မှာကြာတာပြီးနေတုန်းကချမှတ်ခဲ့ပါတယ်။ရုရှားဆက်လက်ထိန်းသိမ်းထားတဲ့ကလင်းငယ်တွေကိုယူကရိန်းကိုပေးကင်းပြန်ပို့နိုင်ဖို့လည်းဥရောပကောင်စီကတောင်းဆိုပါတယ်။ဒီဆုံးဖြတ်ချက်ကိုအရေးကြီးတဲ့လှုပ်ရှားမှုတစ်ခုအဖြစ်ယူကရိန်းသမ္မတဗိုလိုဒီမီယာဆယ်လန်စကီကကြိုဆိုပါတယ်။အချက်ဖတ်မှုတွေကျူးလွန်နေတဲ့ရုရှားအစိုးရအကြီးအကဲအပါအဝင်ရုရှားအစိုးရအရာရှိတွေကိုယူကရိန်းပေါ်သူတို့ကျူးလွန်တဲ့လူမျိုးတုံးတက်ဖြတ်မှုတွေနဲ့လူမျိုးတုံးတက်ဖြတ်မှုဆိုင်ရာမူဝါဒတွေအတွက်တရားမျှတတဲ့အရေးယူဆောင်ရွက်မှုတွေရှိလာရေးကမ္ဘာလုံးဆိုင်ရာကြိုးပမ်းမှုတွေအတွက်အများကြီးအထောက်အပံ့ဖြစ်စေလိမ့်မယ်လို့သမ္မတဆယ်လန်စကီကကြာတာပြီးနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ရှင်။